11 ချနဲ့သတင်းသမား3ဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်55ခါခွေးနဲ့တရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒါပေမဲ့11 Media ကဒီသတင်းအတွက်မာရွင်ကြောင်ပြန်လည်ဖြည့်ရှင်းပေးဖို့လိုလားပြီးဒီအတွက်တော့သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းသွားမယ်လို့ပြောပါတယ်။ဒီပေါ်သတင်းမီဒီယာသမားတွေဘက်ကဘလို့အမြင်ရှိသလဲဆိုတာကို VOA သတင်းနောက်မတ်မီခါကမေးမြန်းပြီးတော့သတင်းပေးဖို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသတင်းမီဒီယာအချို့ကိုခေါ်ယူပြီး11သတင်းမီဒီယာကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်လို့ဖြည့်ရှင်းချက်တွေပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းဥပဒေချုပ်နဲ့ညှိနှိုင်းပြီးတရားစွဲဆိုခဲ့တာဖြစ်ပေမဲ့နောက်ဆုံးအဆင့်ကျမှတရားရေးလမ်းကြောင်းအရာဆောင်ရွက်ဖို့သမရရုံးရဲ့ညွှန်ကြားချက်ကြောင့်အခုအချိန်မှာအမှုကိုပြန်ရုပ်သိမ်းဖို့စီစဉ်နေတယ်လို့ပြောပါရယ်။အမှုနဲ့ပတ်သက်လို့သတင်းသမား3ဦးကိုတရားရုံးကအာမခံပေးခဲ့တာကိုသူတို့ဘက်ကကန့်ကွက်တာမဟုတ်ခဲ့ဘူးလို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ကဆိုပါရယ်။ဒါပေမဲ့လေဒီကိစ္စကိုသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာမို့ဒီပေါ်အဆင့်ဆင့်အရေးယူသွားမယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ကတတိပေးခဲ့ပါတယ
်ဒီအမှုကိုဆက်ပြီးရုပ်သိမ်းဖို့အတွက်ကျွန်တော်တို့စောင့်ရက်သွားပါမယ်စာနယ်ဇင်းကောင်စီကိုလည်းကျွန်တော်တို့တိုင်ကြားစားပြီးဖြစ်ပါတယ်စာနယ်ဇင်းကောင်စီရဲ့ညှိနှိုင်းပေးမှုအပေါ်ကနေကျွန်တော်တို့ရလတ်ကိုစောင့်ကြည့်သွားမှာဖြစ်ပါတယ်ဒီရလတ်ကိုရှေ့ပတ်ထဲမှာကျွန်တော်တို့ကြိုးပမ်းစောင့်ရက်သွားမှာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့မှားယွင်းကြောင်းနိုင်ငံတော်သတင်းမီဒီယာကောင်စီနဲ့စာနယ်ဇင်းတွေနဲ့ဒီ11 media မှာပြန်လည်ဖော်ပြပေးဖို့အတွက်ကျွန်တော်တို့တောင်းဆိုထားပါတယ်။ဒီချင်းတွေကို11 media ဘက်ကလိုက်နာကျင့်သုံးဆောင်ရွက်သွားမယ်ဆိုရင်တော့ဒီမှုဟာပြည်စည်းသွားမှာဖြစ်ပါတယ်။လိုက်နာကျင့်သုံးမှုမရှိဘူးဆိုရင်တော့ဒါစာနယ်ဇင်းကောင်စီရဲ့ညှိနှိုင်းပေးမှုမအောင်မြင်ခဲ့ဘူးဆိုရင်ဒီကိစ္စကိုကျွန်တော်တို့ဥပဒေချောင်းအရာကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
11 channel မှာအောက်တိုဘာ10ရက်နေ့ကပါခဲ့တဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပဲရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်းကနဲ့လူအမီပေါက်ပြည်သူရှယ်ယာစောင်းမဟာတိုင်းအစိုးရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီတယ်ဆိုတဲ့အချက်နဲ့11 media group ကစောင်းမရှင်ဖြိုးဝေအပါဝင်အယ်ဒီတာချုပ်ကိုကျော်စောလင်းတာဝန်ခံအယ်ဒီတာကိုနေရီမင်းတို့ကိုတိုင်းအစိုးရအဖွဲ့ကအစိုးရအဖွဲ့ယုံညွန့်ကြားရေးမှူးဦးအောင်ကျော်ခိုင်ကပုံမှန် 905 ခါနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်အမှုတိုင်ကြားပြီးတဲ့နောက်နိုင်ငံတော်သမရယုံဘက်ကစာနိုင်စင်းကောင်စီနဲ့ညှိနှိုင်းလှုပ်ဆောင်ဖို့ရန်ကုန်တိုင်းအစိုးရဘက်ကိုညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်အပြီးပြီးခဲ့တဲ့ယုံချိန်မှာ11သတင်းသမားတွေကိုအာမခံပေးခဲ့တာဖြစ်ပြီးမနက်ဖြန်ထက်လုံးမဲ့ယုံချိန်ယူတိုင်မီမှာအခုလိုထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။11 media ဘက်ကစောင်းပါပါအချက်တွေဟာမှားယွင်းကြောင်းပြန်လည်တောင်းပန်ပေးဖို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။ဒီအပေါ်သက်ဆိုင်ရာမီဒီယာရဲ့သဘောထားကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့တာကြောင့်သက်ဆိုင်ရာမီဒီယာရဲ့သဘောထားကိုတော့အခုချိန်ထိမသိရသေးပါဘူး။သတင်းမီဒီယာဥပဒေရှိရတဲ့အာမခံပေးဖို့ခက်ခဲတဲ့ပုံမှန်နဲ့တရားစွဲဆိုထောင်ချခဲ့တဲ့အပေါ်ရန်ကုန်တိုင်းအစိုးရအပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဦးမြင့်ကျော်ကတော့
အမှုရုံးသွားမယ်ဆိုတဲ့ဟာကဟိုလမ်းကြောင်းမှန်ပေါ့နော်။ငကိုကစပြီးတရားစွဲတယ်အဲ့ဒါမှားနေတယ်။သမရရဲ့ညွှန်ကြားချက်နဲ့ဒီဟာကိုဒီလမ်းကြောင်းကိုဥတီလာတာကိုတော့ကျွန်တော်ကြိုဆိုပါရစေ။သို့တော့မညှိနှိုင်းခင်မှာဘာပေးရမယ်ဆိုတဲ့ဟာမျိုးဟိုကြိုတင်ပြီးတော့ကန့်သက်ချက်တွေကန့်သက်ချက်ပဲပြောမလာဘူး။ငွေတွေကဒါရမှဖြစ်မယ်ဆိုတဲ့ဟာမျိုးကျတော့အဲ့ဒါကျတော့ဟိုဟိုအပေါ်စည်းဆန်တယ်။နောက်ကတော့မီဒီယာဘက်ကလည်းသူဖြည့်ရှင်းမဲ့ဟာတွေရှိသေးတယ်။ဒီ11တခုတည်းမဟုတ်ပါဘူး။မီဒီယာဖြည့်ရှင်းလိုက်ရင်အဓိကလူတွေနားလဲဘောကဟိုညီရဲ့ချက်နံပါတ်1ဥတီချက်လို့ကျွန်တော်နားလဲတယ်။ဒါပေမဲ့မဟုတ်ဘူးဒီလိုရေးထားတဲ့ဟာကိုပြစ်တစ်ခုခုရအောင်လုပ်မယ်ဆိုရင်ဟာမျိုးကြတော့ဒါမီဒီယာဟိုကြိုတင်ပြီးတော့သုံးမဖို့သုံးမဟုတ်ကြိုတင်ပြီးတော့တစ်ခုခုလုပ်ဖို့ဆိုရင်ရွေးချယ်ပါနေတာတော့အဲ့ဒါတော့တိတ်မကောင်းဘူးလို့ကျွန်တော်မြင်တယ်လေ
မော်ကွန်းမဂ္ဂဇင်းကသတင်းစရာကိုစရာလိုင်းကလည်
းအဲ့တော့သမရယုံကနေကြက်ချက်ကကောင်စီသွားပါလို့ကြက်ချက်ထုတ်ထားပြီးသားပဲလေအဲ့တော့သူကောင်စီမလာခြင်းလို့တတိရှိတယ်ဆိုလို့ရှိရင်လည်းအမှုမရုပ်ပဲဆက်ရဆိုင်ကြည့်ပေါ့လို့ကောင်စီမသွားနဲ့ပေါ့လေဆိုတော့ဆလာတွေက procedure ကကောင်စီရင်လာတက်တာပေါ့လေမလာမင်းနဲ့ခုနပြောတဲ့ချက်ချင်းဖမ်းဆုပ်လို့ရတဲ့ဥတွေနဲ့ဖမ်းတဲ့ဟိုကမီဒီယာပေါ်မှာသူစေတနာမရှိဆိုတာပေါ်လာတာပဲအဲဒါကြောင့်မလို့တမနာနဲ့ဂျာဝင်ပြီးတော့မှသူ့အမိန့်တော်ထုတ်ပေးရတာဟုတ်ဆိုတော့အမိန့်ထုတ်တော့လေချက်ချင်းသူမရုပ်ခဲနဲ့အာမခံရအောင်ပဲလုပ်ထားတဲ့ပုံစံလောက်ပဲရှိတာဟုတ်အမှန်တမနာကညစ်ကြတဲ့ကောင်စီသွားပါလို့ဆိုလို့ရှိရင်ကောင်စီရဲ့လုတ်ပိုက်ခွင့်ရှိအောင်သူစပြီးတရားသူအဲ့ဒီထက်ကသူအမှုလုပ်ခင်ရမှာလေဟိုဒီလီဒါဘောစေတနာမထားတာကျွန်တော်တွေ့ရတာပေါ့လေ
မနေ့ဖန်မှာ11သတင်းတောက်တွေရဲ့ယုံချင်းရှိနေပြီးဒီယုံချင်းမှာအမှုရုပ်သိမ်းသွားပွဲရှိနေပါတယ်ရှင်